ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာဒီကနေ့တနင်္ဂနွေနေ့တရုတ်နိုင်ငံမှာယောဂကူးစက်သူလူနာသေ58ယောက်ရှိတဲ့အတွက်နှစ်လတာအတွင်းမှာကူးစက်မှုအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခရီးသွားလာခွင့်တားမြစ်ပိတ်တင်ထားတာတွေကိုဖြေလျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာကူးစက်မှုတွေကတကြော့ပြန်ပြီးတော့ဒိုးလာနေပါတယ်။ကူးစက်မှုအသစ်တွေကဆိုးမျိုးနဲ့ဒေသတစ်ဝိုက်မှာဖြစ်ပြီး night club တွေဝှက်ပြူဆူတောင်းပွဲတွေအိမ်အရောက်ပစ္စည်းရောင်းချပြီးတဲ့ဝန်ဆောင်မှုတွေကတဆင့်ကူးစက်မှုတွေများပြားနေတာပါ။အီဂျစ်ယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားနိုင်ငံတွေမှာလည်းတောက်ချာနေကဆက်ပြီးတော့နေစဉ်ကူးစက်မှုနှုန်းတိုးလာပါတယ်။အမေရိကန်နိုင်ငံမှာတော့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားမှာပဲသမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ကပိုပြီးတော့များလာပါတယ်။အီတလီမှာတော့စနေနေ့ကကိုဗစ် -19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူက88ယောက်ရှိပါတယ်။ February နောက်ပိုင်းယောဂဆက်ပြီးတော့ဖြစ်ပွားချိန်ကနေအခုထိကူးစက်သူပေါင်း23,000ကျော်နဲ့သေဆုံးသူစုစုပေါင်း34,000ကျော်ရှိတဲ့အတွက် American, Britain နဲ့ Brazil ပြီးရင် COVID-19 ကြောင့်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရဒကဘာလုံးအတိုင်းအတာနဲ့နေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ3,000ကျော်ရှိတယ်လို့ဖော်ပြပါတယ်ရှင်။